developing an ambitious new plan to help address the sustainability of our planet. Today, we are committing.
Kemarin bulan lalu saya nampak Microsoft cara ia jadi ni kredit lagi nak godan yang Microsoft CEO Satya Nadella jawab orang Microsoft company jamu lo lalu le jauh ni dengan kamu bermana cepat biro nampak tuh saya guna mata yang percaya ni nampak ngah saya guna mengkongsi jadi no nampak gua kena sangat guna tegar di Microsoft company tahu tu tanya kamu jangan alang gua selawat seni mana.
Hold dia biar di Microsoft aku lo nyuci ni agak lo tengok cima le iman jelo biro jujur ni jadi.
ตัวเองที่จะย้ายส่วนกลุ่มที่จะมุ่งหลีกเลี่ยงอยู่ในนี้กำลังดังกุลีเดียวมั่งหูไมโครซอฟท์จะซื้อทุลุลุทั่วเด็กกำลังดังกุลีอยู่ไมโครซอฟท์จะซื้อต้องลุทั่วเด็กกำลังดังกุลีกว่าเช่นนี้มาไม่ใช่หรอถ้าอย่างมันก้าวเชื่อที่กำลังเรียนรู้มาเช้านี้กำลังดังกุลีอาลุงก็เช่นนี้ในแม่นี้จะยังเด็กกูเนี่ยสั้นๆที่ช่วยนายบุตรกูเลยดอลลาร์สั้นๆทั้งตัวช่วยตัวไม่รู้จริงอะไรเลยกำลังดังว่าอยากได้อุลุเรียพับยันนี่ละก็กำลังพันลงเองดัง ားရလေအဲဒါကြောင့်ကာဗွန်ဓာတ်ငွေ့တွေရှော့ချဖို့လိုကိုလိုရဲလို့သူတို့ကတိုက်တွန်းနေကြတာပါအဲဒါကြောင့်မလို့ကာဗွန်ဓာတ်ငွေ့တွေရှင်းဖို့ကတိပြုရတာဖြစ်တယ်လို့ Microsoft Company ဥက္ကဋ္ဌ Brad Smith ကပြောရလေ
We have spent a lot of time studying the science and the math reading what has come from the scientific
ပေပန်ဒီကြားတွေ့ရမှုတွေကိုအထင်ကြီးလေးလားကမ္ဘာတဝန်းသိပ္ပံပညာရှင်တွေရဲ့လေ့လာကျေးရှိချက်တွေကိုဖတ်တဲ့အခါခြေလမ်းတွေလမ်းမှုလိုလာပြီးဆိုတာရှင်းရှင်းသိလာရပါတယ်အခုတည်းပိုးပြီးလုပ်ဖို့လိုတယ်ကာဗွန်တန်ငွေထုတ်လုပ်မှုပိုးပြီးလျှော့ချရမယ်ဒီလူတွေရောက်နေတဲ့ကာဗွန်တန်ငွေတွေဖယ်နိုင်အောင်လုံဆောင်ချက်တွေရှာဖို့လိုလာပါတယ်ဒီကမ္ဘာကြီးမှာလူတွေဆက်ပြီးရှင်သန်နိုင်ဖို့ဆိုရင်ဒီတနည်းပဲရှိပါတယ်လက်ပြဖြစ်လာအောင်ဟီမန်းချက်ထားလုပ်ဖို့လိုကိုလိုပါတယ
်ကမ္ဘာပူချင်းတိုးနေတာရပ်သွားအောင်လို့လူတွေရောက်နေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတန်းထောင်တဲ့ချီကို2050ခုနှစ်မရောက်ခင်ရှင်းလင်းဖယ်ရှားဖို့လိုအပ်တယ်လို့အစိုးရရဲ့ပညာရှင်တွေပါတဲ့ကုလသမဂ္ဂရဲ့ IPCC အဖွဲ့ကပြောတယ်မဟုတ်လားဗျ။နောက်အခုခေတ်လိုမျိုးနှီးပညာတိုးတက်နေတဲ့ခေတ်ကြီးမှာနှီးပညာသုံးပြီးတော့ဖယ်ရှားဖို့ဖြစ်နိုင်တယ်လို့ကြေညာသူတွေကလည်းပြောတယ်ဗျ
။လက်ရှိမှာနှီးပညာကုမ္ပဏီကြီးတွေအပါအဝင်စီးပွားရေးကုမ္ပဏီကြီးတွေကသဘာဝပတ်ဝန်းကျင်အရေးကိုပို့ပြီးတော့အလေးထားလာကြတာကတော့အမှန်ပဲ။ Google ဆိုရင်သူတို့လုပ်ငန်းဆောင်ထွက်တဲ့ကာဗွန်ဓာတ်ငွေ့တွေကိုပြန်ရှင်းပေးနေတာ12နှစ်လောက်ရှိပြီတဲ့။ Apple ကုမ္ပဏီကလည်းကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလုံးဝမရှိတော့ဘူးလို့ပြောပါတယ်။Amazon ကုမ္ပဏီကလည်း2040မတိုင်ခင်မှာကာဗွန်ဓာတ်ငွေ့လုံးဝမထွက်အောင်လုပ်သွားမယ်လို့ကတိပေးထားတယ်။အဲကြောင့်မလို့ဒီ Amazon website ကရောင်းတဲ့ပစ္စည်းတွေကိုအိမ်နိုင်ရာရောက်လိုက်ပို့ပေးတဲ့ကားတွေကာဗွန်ဓာတ်ငွေ့မထွက်အောင်လို့တရက်စစ်ဖန်ကားအစီးတစ်သိန်းဝင်မယ်လို့စီစဉ်ထားတယ်လေ။2030ခုနှစ်နောက်ဆုံးထားပြီးတော့ပြန်သုံးလောင်စာကိုသုံးသွားမယ်လို့လည်းပြောထားတယ်။အခုလိုမျိုးဒီလေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေ့တွေကိုပြန်ရှင်းတာကိုကာဗွန် neutral ဖြစ်အောင်လုပ်တယ်လို့ပြောပါတယ်။ဘယ်လိုနည်းတွေနဲ့လုပ်ကြတယ်လဲဆိုတော့သဘာဝပတ်ဝန်းကျင်ဆိုင်ရာမာစတာဘွဲ့လောလောလတ်လတ်ရထားတဲ့နန်းလောင်ကရှင်းပြပေးပါလား။ဟုတ်ကာဗွန်နျူထရယ်လုပ်တယ်ဆိုတော့ကုမ္ပဏီတွေဥမာစက်ရုံအလုပ်ရုံကပဲဖြစ်ဖြစ်ဒီအထည်ချုပ်လုပ်ငန်းတွေပဲဖြစ်ဖြစ်မိုဘိုင်းဖုန်းထုတ်တဲ့ကုမ္ပဏီပဲဖြစ်ဖြစ်ပေါ့နော်ဒီစက်ရုံအလုပ်ရုံကပစ္စည်းတွေထုတ်လုပ်တဲ့ခါကျတော့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေထုတ်တယ်။အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေထုတ်တဲ့အတွက်ကြောင့်မို့အဲ့ကာဗွန်ဒိုင်အောက်ဆိုက်တွေလေထုထဲမှာရှိနေတဲ့ဒီကာဗွန်ဒိုင်အောက်ဆိုက်ကိုသူတို့ကိုယ်တိုင်အတွက်သူတို့ပြန်ပြီးတော့မှလူတို့တွေအဆိုးကျုံမဖြစ်အောင်သူတို့ပြန်ပြီးတော့တိမ့်နေတယ်ဆိုတဲ့ပုံမျိုးဥပမာဟိုအပင်တွေကိုပြန်ဆိုက်ပေးတာတစ်ပင်တွေကနေဒီကာဗွန်ဒိုင်အောက်ဆိုက်တန်ငွေကိုစုပ်ယူရတဲ့အတွက်ကြောင့်မလို့တစ်ပင်တွေပြန်ဆိုက်ပေးတာမျိုးဥမာမြေယာသုံးဆွဲမှုနဲ့ပတ်သက်ပြီးတော့မြေယာပြုတ်ပြေးရေးမှာပြန်ပြီးတော့လှုပ်ပေးတာမျိုးပြီးတော့မှမြေအဆင့်မြင့်နည်းပညာနဲ့မထွက်ခင်မှာဖမ်းပြီးတော့တိမ့်ထားတာမျိုးပဲဖြစ်ဖြစ်ထွက်သွားပြီးတာလေထုထဲရဟာကိုပြန်ပြီးတော့မှစုပ်ယူပြီးတော့မှဥမာပင်လယ်သမုဒ္ဒရာအောက်နေရာတနေရာမှာသွားပြီးတိမ့်ထားမျိုးတာမျိုးဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးတွေလှုပ်တာပြောတာပါမဆုံးမနော်
Microsoft ကတော့ Carbon Neutral ဖြစ်အောင်ရှင်းအောင်နေနဲ့မလုံလောက်တော့ဘူး Carbon လုံးဝမရှိတော့အောင်လုပ်ဖို့လိုလာပြီဆိုပြီးတော့ Microsoft ဥက္ကဋ္ဌ Brad Smith ကခုလိုဆိုရပ
ြ We concluded that when it comes to carbon neutrality is just not enough. We all
Carbon တော့လည်းပတ်သက်ရင်ထုတ်လွှင့်ထားတာတွေကိုပြန်ရှင်းနိုင်အောင်လုပ်ရုံမလုံလောက်တော့ဘူးလို့ကျွန်တော်ဆုံးဖြတ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကဘာကြီးနေနဲ့လာမယ့်အနှစ်30အတွင်း Carbon တန်းငွေ့လုံးဝမရှိတော့အောင်လုပ်ဖို့လိုပါတယ်။အဲ့လိုဖြစ်ဖို့ဟိုးအရင်တည်းကထုတ်လွှင့်ထားတဲ့ကာဗွန်တန်ငွေ့ကိုဖယ်ရှားပေးရမယ်။ကာဗွန်ထုတ်လွှင့်မှုတွေကိုလျှော့ချရအောင်လေ။လူတွေရောက်နေတဲ့ကာဗွန်တန်ငွေ့ကိုနည်းပညာနဲ့ဖယ်ရှားနိုင်အောင်ပိုလုပ်ဖို့လိုလာပါတယ်။အဲဒါကြောင့်2030ခုနှစ်မတိုင်ခင်ကာဗွန်တန်ငွေ့ကိုထုတ်လွှင့်ထားတဲ့ပမာဏနဲ့ပိုပြီးဖယ်ရှားပေးမယ်။2050ခုနှစ်မကုန်ခင်ကျရင်တော့ Microsoft ကုမ္ပဏီတည်ထောင်ခဲ့တဲ့1995ခုနှစ်တည်းကထုတ်လွှင့်ထားခဲ့တဲ့မြောက်ကာဗွန်တန်ငွေ့အားလုံးကိုရှင်းလင်းဖယ်ရှားမှာဖြစ်ပါတယ်။
အဲ့လိုမျိုးစနစ်နဲ့နည်းပညာတဲ့တည်ထွင်ဖို့လိုကိုလိုရဲလို့ Microsoft ကပြောပြီးတော့နည်းပညာတဲ့တည်ထွင်ဖို့ဒေါ်လာတန်တစ်ထောင်မှတည်မယ်လို့လည်းကတိပြုတယ်ရှင်။ဆိုတော့ဒီလက်ရှိမှာကာဗွန်တန်းခွေတွေရှင်းနိုင်တဲ့ဘလို့နည်းတွေရှိနေလဲမနားလား။သူတို့ကသူတို့ကတော့အဲ့ဒီကာဗွန်နဲ့အောက်ဆိုက်တန်းခွေတွေကိုဖန်ပြီးတော့မှသူတို့ကိုကွန်ကရစ်သုံးလို့ထဲကိုပြန်ထည့်ပြီးတော့ကွန်ကရစ်အနေနဲ့အဆောက်အဦတွေမှာသုံးလို့ရတဲ့ပုံစံမျိုးကိုပြန်ပြီးတော့ဖန်တီးပေးတာမျိုးပါ။အဲ့လိုမျိုးတွေရောလုပ်နေပါလေရှင်။အဲ့ဒါမှမဟုတ်ပဲ2050ခုနှစ်မတိုင်ခင် Microsoft ကြောင့်လေထုတဲ့ရောက်နေတဲ့ကာဗွန်အားလုံးကိုဖယ်ရှားမယ်လို့ကြေညာတာဟာတိတ်ကိုကြီးမားတဲ့ရည်ရွယ်ချက်ဖြစ်တယ်လို့တဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်သူတွေကပြောကြတာပါ။တစ်ချိန်တည်းမှာပဲဒါဟာကြိုးဆိုတင့်တဲ့ကိစ္စဖြစ်တယ်လို့ Grantham သူပေတနာသိပ္ပံကပါမောက်ခ Nicholas Dunn ကခုလိုပြောပါတယ
်။ In many ways businesses are getting out ahead of governments.Having said
that, ဒီဝိုင်းလုပ်ငန်းတွေကအစိုးရတွေထက်နေရာတော်တော်များများမှာရှေ့ပြေးနေပါတယ်။ဒီလိုပြောရပေမယ့်အားလုံးရဲ့ဆောင်ရွက်ချက်တွေကတိတ်ကိုနှေးကွေးချုံပါတယ်။အခုလိုကတိပြုတာကတကယ်ကိုအချိန်မြန်မြန်လုပ်မယ်ဆိုတဲ့လက္ခဏာဖြစ်ဖို့ကြိုးစားတင်ပါတယ်။ဒီတဲ့အများကြီးပို့လို့ဖို့လိုပါတယ်
။ Microsoft ကုမ္ပဏီလုပ်ငန်းတွေကြောင့်ထွက်တဲ့ကာဗွန်ဒဏ်ငွေကတစ်နှစ်ကို metric ton 16တန်းလောက်ရှိတယ်လို့ကုမ္ပဏီရဲ့ဥက္ကဋ္ဌ Brett Smith ကပြောတယ်မှာစပြန်ပေါ့။အဲ့ထဲမှာ Microsoft Data Center တွေကထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေအတွက်ထုတ်တဲ့ electronic ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေMicrosoft ပစ္စည်းတွေတုံးလို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေအားလုံးပါပါတယ်
။ဒီနှစ်ကို metric ton 16တန်းဆိုတော့ဒီ Microsoft ကုမ္ပဏီစတင်ထောင်တဲ့1985ခုနှစ်ထဲက2050ခုနှစ်အထိထုတ်ထားသမျှဒဏ်ငွေတွေဆိုရင်တော့တော်တော်ကြီးကိုများမယ်ကိုသားညုံရဲ့အဲ့ဒါတွေအားလုံးလေထုထဲမှာမရှိတော့အောင်ဖယ်ရှားမယ်လို့ကတိပေးထားပြီဆိုတော့ဘယ်လိုဖယ်ရှားမှာလဲဆိုတာစိတ်ဝင်စားစောင့်ကြည့်နေကြမှာကတော့တေးကြပါရဲ့။တစ်ချိန်တည်းမှာပဲဒီကမ္ဘာရာသီဥတုတွေပြောင်းလဲဖောက်ပြန်နေတာတိုက်ချက်ဖို့အတွက်ကာဗွန်ဒဏ်ငွေထုတ်လွှတ်တာတွေဆော့ချဖို့လိုကိုလိုအပ်တယ်လို့သိပ္ပံပညာရှင်တွေကလည်းပြောထားတော့အခုလိုမျိုး Microsoft ကရရဲ့တင်းတင်းကတိပေးလိုက်တာဟာတခြားစီးပွားရေးလုပ်ငန်းတွေအတွက်အတူယူစရာဖြစ်တယ်လို့အများကတော့ကြိုဆိုနေကြပါလိမ့်ရှင်။